ယူကရိန်းကိုရုရှားကကျူးကျော်တာတစ်နှစ်ကျော်လာတဲ့အချိန်အထိယူကရိန်းပေါ်မှာနိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေရော့ချမသွားပဲအခိုင်အမာဆက်ပြီးတော့ရှိနေသေးပါပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောပါတယ်။ဝန်ကြီးအော့စတင်ဦးဆောင်ပြီးတော့ဂျာမနီနိုင်ငံမှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်း Ramstein မှာဒီကနေ့ကျင်းပတဲ့ယူကရိန်းကာကွယ်ရေးဆိုင်ရာချိတ်ဆက်ဆောင်ရွက်မှုအဖွဲ့အစည်းအဝေးအတွင်းမှာရုရှားသမ္မတပူတင်ရဲ့လွတ်ရက်ကိုဆက်ပြီးတော့ကန့်ကွက်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုပါတယ်။
We reject Putin's grand vision of a world where tyrants get to assault their peaceful neighbors.
ညီညာနဲ့အင်းနီချင်းနိုင်ငံတွေကိုအာဏာရှင်တွေကနှိပါထိပါနှောက်ယှက်ခြင်းတိုင်းနှောက်ယှက်ပြီးလက်နက်နဲ့အာဏာယူသိမ်းပိုက်ဖို့ကြိုးစားတဲ့ပူတင်ရဲ့ဒီလိုအမြင်မျိုးကိုကျွန်တော်တို့ကန့်ကွက်ပါတယ်ဆိုပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ပြောသွားတာပါ။ဒီကနေ့ဆွေးနွေးပွဲအထွန်းမှာယူကရိန်းအတွက်လေကြောင်းရန်ကာကွယ်ရေးစစ်လက်နက်ခဲယံပစ္စည်းတွေပံ့ပိုးရေးနဲ့ဒီလိုအထောက်ပံ့တွေယူကရိန်းကိုအဆင်ပြေပြေပေးပို့နိုင်ရေးကိစ္စတွေကိုအတိကဆွေးနွေးခဲ့ကြတဲ့အကြောင်းလဲဝန်ကြီးအော့စတင်ကပြောပါရစေ။ယူကရိန်းနိုင်ငံအကူအညီလိုအပ်နေသည်၍ဆက်ပြီးတော့ပေးသွားမယ်အကြောင်းနဲ့အားလုံးအတွက်ဘေးကင်းလုံခြုံမှုရှိတဲ့တရားဥပဒေစိုးမိုးမှုကိုအခြေခံတဲ့နိုင်ငံတကာဥပဒေတွေကိုအတူလက်တွဲကာကွယ်သွားကြမယ်အကြောင်းလဲသူကပြောဆိုသွားပါရစေ။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံတကာအနေနဲ့ယူကရိန်းကိုကူညီပေးနိုင်မှုအတွက်နိုင်ငံပေါင်း50ကျော်ကကာကွယ်ရေးဝန်ကြီးတွေပါဝင်ပြီးယူကရိန်းကာကွယ်ရေးဆိုင်ရာချိတ်ဆက်ဆောင်ရွက်မှုအဖွဲ့ကိုဖွဲ့စည်းထားတာပါဒီကနေ့ဟာဒီအဖွဲ့ဖွဲ့စည်းတာတနေ့ပြည့်တဲ့အချိန်ဖြစ်ပြီးတော့ဒီကနေ့ကျင်းပတဲ့အစည်းအဝေးကတော့17ချိန်မြောက်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံကြတာဖြစ်ပါတယ်ရှင်